ဆရာဦးမင်းလွင်ဦးရှင်ပြင်မနာမှာပြစ်လုံနေတဲ့ဒီရှေ့နေရဲ့ဖဲချိုးရွာလှူရှားမှုနဲ့ပတ်သက်ပြီးတော့ဆရာတို့ AHRC ကနေထုတ်ပြန်ချက်တခုထုတ်တာတွေ့ရပါတယ်ရှင်။အဲ့တော့အဲ့ဒီထုတ်ပြန်ချက်ကိုထုတ်ရတဲ့ရည်ရွယ်ချက်နဲ့ AHRC ကအဲ့ဒီကိစ္စမှာဘလို့ပံ့ပိုးပူးပေါင်းနေတာလဲဆိုတာလေးကိုအရင်ဆုံးရှင်းပြပေးပါလားရှင
်။ဟုတ်ကဲ့ပါ။ကျွန်တော်တို့ဒီဖွဲ့စည်းပုံခြေခံဥပဒေရတရားသူကြီး71ဦးအထိခန့်အပ်နိုင်တယ်တို့တော့လည်းပဲယခုဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအရဆိုရင်ပြည်ထောင်စုတရားလွှတ်တော်တရားသူကြီးချုပ်က9ဦးပဲရှိတယ်9ဦးမှာစစ်တပ်က4ဦးပါနေတဲ့အတွက်အရသာတွေဘက်ကတော့၎င်းလူခွင့်ရေးချိုးဖောက်မှုတွေနဲ့တော့၎င်းတိုင်တန်းလာတဲ့ကိစ္စရပ်တွေမှာစစ်တပ်ကပါဝင်တဲ့တရားသူကြီးတွေရဲ့ဆုံးဖြတ်မှုတွေကြောင့်ဒီမှုတွေပလတ်ခံရတယ်ဆိုတာတွေကိုကျွန်တော်တို့တော်တော်များများတွေ့ရပါတယ်ယခုတခါတက်ဆိုင်ရာတရားရေးဌာနတွေရဲ့ညွန်ကြားရေးမှုယာဒူးတွေမှာစစ်တပ်ကအတွင်ပြောင်းလာတဲ့လူတွေကိုအတီးပြီးခန့်အပ်ဖို့အတွက်စီမံဆောင်ရွက်တာကလည်းကျွန်တော်တို့တရားလွတ်တော်ချုပ်ကိုအယူခံတို့ပြင်ဆင်တို့တင်သွင်းမယ်ဆိုလို့ရှိရင်အဓိကဒီညွန်ကြားရေးမှုချုပ်တွေရဲ့စီရင်ဆုံးဖြတ်ခွင့်တွေကအရေးပါအရာရောက်တာဖြစ်တယ်။အဲဒီတော့အပေါ်ကိုတက်မလာအောင်အောက်ဆင့်မာတင်အပီးရှင်းမဲ့သဘောမျိုးအနေနဲ့အခုဆောင်ရွက်လာတာဖြစ်တဲ့အတွက်ဒီဖဲချိုးဝါလှုပ်ရှားမှုကို IBA တို့ ICJ တို့စတဲ့နိုင်ငံတကာဘာအဆိုဆီယေးရှင်းအနေနဲ့လည်းကျွန်တော်တို့ဆက်သွယ်ဆောင်ရွက်သွားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်ဒီနေ့ထုတ်ပြန်အကြံဖြစ်ပါတယ်
။ဟုတ်ကဲ့ရှင်ဒီနိုင်ငံတကာအဖွဲ့တွေအနေနဲ့ဘယ်လိုပုံစံမျိုးနဲ့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ရင်ပို့ပြီးတော့ဒီလှုပ်ရှားမှုအင်အားကောင်းလာနိုင်မယ်လို့ဆရာထင်လဲရှင်။
နိုင်ငံတကာမှာဖွဲ့စည်းထားတဲ့တရားရုံးချုပ်တရားသူကြီးများအသီးသီးကလွတ်လပ်စွာစစ်ဆေးစီရင်နိုင်တဲ့အခွင့်အာဏာရှိတယ်။နိုင်ငံရေးနဲ့လုံးဝမပတ်သက်တဲ့သူတွေစစ်တပ်တို့ဘာလို့လဲမပတ်သက်တဲ့သူတွေဖြစ်တယ်။တကယ်ပညာရှင်တွေကိုခန့်အပ်ထားတာဖြစ်တယ်။အဲ့တော့နိုင်ငံတကာစံနှုန်းအနေနဲ့အညီမြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးကိုဆောင်ရွက်မယ်ဆိုလို့ရှိရင်ဥပဒေသမတ်ချက်တွေနဲ့အညီလိုက်နာဆောင်ရွက်ဖို့လိုတယ်ဆိုတာကိုထောက်ပြပြီးတော့ PRP ပြုပြင်ပြောင်းလဲဖို့အတွက်လုံဆောင်မှုလူရဲလို့ကျွန်တော်တို့ကယုံကြည်တဲ့အတွက်ယခုလိုထုတ်ပြန်ခြင်းဖြစ်ပါတယ
်ဟုတ်ကဲ့ပါရှင်ဒီဖဲချိုးဝါလှုပ်ရှားမှုနဲ့မရှိမနှောင်းတော့ကပဲကျန်းမာရေးဌာနမှာအခုလိုပဲဒီစစ်တပ်ပိုင်းဆိုင်ရာလူတွေတောင်းပန်ပေးအပ်ခံရတဲ့အတွက်ဆရာဝန်တွေကနေပြီးတော့ဒီဖဲချိုးနဲ့လှုပ်ရှားမှုလှုပ်ရှားခဲ့ပါတယ်ဆရာတို့သိသလားဒီဖဲချိုးဝါနဲ့ဖဲချိုးနဲ့လှုပ်ရှားမှုကဆက်ဆက်မိပြီလားပြီးတော့တကယ်လို့ဆက်ဆက်မိမယ်ဆိုရင်ဘာတွေဆက်ပြီးတော့ထိထိရောက်ရောက်ဆက်လုပ်နိုင်မလို့ဆရာပြောချင်ပါလဲရှင်
ဟုတ်ကဲ့ပါအစိုးရစစ်တက်လာပြီးတဲ့နောက်ပိုင်းမှာဒီစစ်တပ်ကအတွင်ပြောင်းပြီးတော့ရောက်ရှိလာတဲ့သူတွေကအရေးကြီးတဲ့ဝန်ကြီးဌာနအပြီးပြီးမှဝင်ရောက်စာထိုးလုပ်ကိုင်နေတာကိုကျွန်တော်တွေ့ရတယ်အထူးသဖြင့်ကျွန်တော်တို့မြန်မာနိုင်ငံရဲတပ်ဖွဲ့မှရဲချုပ်ကနေအစကြီးနေတဲ့တိုင်းရဲမှုကြီးတွေအထိကိုစစ်တပ်ကနေပြီးတော့တိုက်ရိုက်ခန့်အပ်ထားတာဖြစ်တယ်အဲ့ဒီတော့ကဒီရဲလုံထုံးလုံကြီးတွေကိုနားမလည်တဲ့အခါလက်တွေ့ဆောင်ရတဲ့အခါမှာအမှားရင်းများစွာတွေ့နေတယ်ဆိုတာကိုလည်းကျွန်တော်တို့ဒီ9နှစ်အတွင်းမှာထင်ထင်ရှားရှားတွေ့ရပြီးဖြစ်တယ်။ဒါကြောင့်လည်းကျွန်တော်တို့စစ်ပညာရှင်တွေအသင်းရဲ့တရားဥပဒေစိုးမိုးရေးကိုအဓိကအထောက်ပံ့ပေးနေတဲ့လွတ်လပ်တဲ့ရှေ့နေများအသင်းတွေရဲ့ဒါတွေကဒီစစ်တပ်ရဲ့လွှမ်းမိုးမှုအောက်မှာရှိနေအောင်မယ်ဆိုလို့ရှိရင်အမိန်နဲ့စီမံအုပ်ချုပ်မှုစနစ်အောက်မှာတွားနေရမှာဖြစ်တဲ့အတွက်လွတ်လပ်စွာဆောင်ရွက်နိုင်မှာမဟုတ်ဘူးလွတ်လပ်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်နိုင်မှာမဟုတ်ဘူးဒါတွေကြောင့်ကျွန်တော်တို့ကအလုံးကိုလက်တွဲပြီးတော့ရင်ဆိုင်ဖြည့်ရှင်းကြဖို့အတွက်တောင်းဆိုကြတာဖြစ်တယ်။တော်တော်များများကတော့ယခုချိတ်ဆက်မိနေပြီလို့ကျွန်တော်တို့သိရပါတယ်။နိုင်ငံတကာရှင်နေများအဖွဲ့ဘာကောင်စီနိုင်ငံတကာလွတ်လပ်တော်တရားသူကြီးများအဖွဲ့တွေကလည်းကျွန်တော်တို့ဒီကြေညာချက်တွေအတီးကြီးဒီနေ့ပဲပေးပို့ထားပြီးဖြစ်ပါတယ
်။ဟုတ်ကဲ့ရှင်။အဲ့လိုမျိုးပေါ့နော်နိုင်ငံတကာရောဒီရှိနေအဖွဲ့တွေရောကျန်းမာရေးဘက်ကအဖွဲ့တွေရောပူးပေါင်းပြီးလှုပ်ရှားနိုင်မယ်ဆိုရင်ရလကဘလောက်အထိရလာနိုင်မလို့ဆရာမျှော်လင့်ပါလဲရှင
်ကျွန်တော်တို့အမှုခေါ်စာကြောလွှာရှေ့တော်အတွင်းစာကြောလွှာအာနာပိစာကြောလွှာဆိုတဲ့စာကြောလွှာ9ရက်ရှိပါတယ်အဲ့ဒီ9ရက်ကိုဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတော့လည်းပဲလက်တွေ့မကျင့်သုံးနိုင်သေးဘူးဖြစ်နေတယ်ဒါကြောင့်လည်းနိုင်ငံသားတွေရဲ့အခွင့်အရေးတွေအကုန်နစ်နာနေတာဖြစ်တယ်။ကျွန်တော်တို့ဒီလိုပူပေါင်းပြီးတော့လုပ်ကိုင်ဆောင်ရွက်နိုင်တဲ့ရလကတော့စာညော9ရက်စလုံးကိုတနိုင်ငံလုံးမှာရှိတဲ့နိုင်ငံသားတွေအနေနဲ့ခံစားနိုင်ဖို့အတွက်ကျွန်တော်တို့ကအဓိကယူရပြီးတော့ဒီကမ်ပိန်းကိုလှုပ်ဆောင်တယ်လို့ကျွန်တော်တို့မြင်ပါတယ်
။ဆရာဦးမင်းလင်းကိုကျေးဇူးများကြီးတင်ပါတယ်ရှင်။